ဟောင်ကောင်ကျွန်းဥချုပ်ရေးမှူးသီးရဲ့ဒီကနေ့ကျန်းသက်စွာချိန်ဆပွဲခန်းနာကိုတက်ရောက်ခဲ့တဲ့တရုတ်တမန်ရှိချင်းပြင်ကတရုတ်နိုင်ငံရဲ့ဩဇာအာဏာကိုစိန်ခေါ်ကြဖို့ဟောင်ကောင်လူထုကိုတတိပေးလိုက်ပါတယ်။ဗိရှာဥချုပ်မှုအောက်ကနေတရုတ်နိုင်ငံကိုပြန်လည်လွှတ်ပြောင်းပေးခဲ့တဲ့အနည်း20ပြည့်ထိမ့်မဖြစ်မင်းငုံပြောရမှာတရုတ်တမန်ကပြောဆိုလိုက်တာပါ
။任何危害国家主权安全、挑战中央权力、利用香港，
有那个出现阿南的龙卷风，提早我路过就在了。我所以阿南我辛苦了，起码有突破的太阳嘛。香港我都吃了呀，帮助了农业对比，来看那些么事业上，第二那个表示了吧？第二所以我在阿南我辛苦没一波，不如也有感觉咱们输了个表示么多吧？香港今后为什么就大家有结婚陪我？第二那个可以陪他们呢？起码来一对，没家人没地方杀了，没钱那么有包包来呀个。ဒီမိုကရေစီနဲ့ပြည်သူ့လက်ခွင့်ရဖို့ဒီတောင်းဆိုမှုတွေထွက်ပေါ်လာနေတာပါ။ဒါမှရှိချင်းချင်းကတော့ဟောင်ကောင်ဥချုပ်ရေးမှူးသင်းအနေနဲ့လူမှုတိုင်းဝန်ကြားသဘောထားကွဲပြားမှုတွေကိုကုစားနိုင်မှုခွင့်လန်းသက်တွေဖန်တီးဖို့စီးပွားရေးနဲ့လူမှုဘဝပြဿနာတွေကိုဖြေရှင်းပေးနိုင်လိမ့်မယ်လို့ညွှန်လင်းကြောင်းလည်းနိုင်ငံထဲမှာပြောဆိုသွားပါတယ်။ဒီနိုင်ငံဥချုပ်မှုစနစ်နှစ်ခုပုံစံကိုကျင့်သုံးရမှာစင်ကာပူတွေနဲ့ရင်းဆိုင်နေရာကြောင်းတမန်ကတိမတ်ကြည့်ပြောဆိုခဲ့တယ်လို့ဟောင်ကောင်ရဲ့နိုင်ငံရေးဥပဒေရေးကိစ္စရေးမှာဘောဇဘောတူညီချက်မရနိုင်လေးပဲဖြစ်နေကြုံပဲလို့လည်းပြောဆိုကြတာပါဒါပေမဲ့လည်းဟောင်ကောင်လမ်းတွေပေါ်မှာဒီကနေ့ဆန္ဒပြခဲ့သူတွေကတော့ဟောင်ကောင်ရဲ့ပြဿနာကဘောဇဘောတူညီချက်ရဖို့မဟုတ်ပဲတရုတ်နိုင်ငံကဂရီပေးထားတဲ့အတိုင်းအကောင့်ထဲပို့ဖို့ပြတ်ကွက်နေတာကသာပြဿနာဖြစ်တဲ့အကြောင်းပြောဆိုခဲ့ကြပါတယ်